မြန်မာနိုင်ငံမှာစစ်တပ်အနာသိမ်းတာကိုစန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုတွေကိုအကြမ်းဖက်နှိမ်နင်းတာတွေဟာလူသားတို့အပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုမြောက်ကြောင်းကုလသမဂ္ဂကမြမအရေးကျွမ်းကျင်သူတွေကပြောပါတယ်။ဒီကြောင်းပြည်သူကိုတော့ကိုဝင်းမင်းကပြောပြပေးပါရှင်
။ဟုတ်ကဲ့ကုလသမဂ္ဂမှာမြမအရေးကန့်ကွက်ပေးခဲ့ကြတဲ့ဒီကျွမ်းကျင်သူတွေကတဦးဖြစ်တဲ့မြမလူခွေရေးဆိုင်ရာကုလအထူးကိုယ်စားလှယ်ဟောင်းပမခကျန်ဟိလီက
What we are seeing now in Myanmar
မြန်မာနိုင်ငံကစစ်တပ်နဲ့လုံခြုံရေးတပ်တွေဟာလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှု crime against humanity ကိုကျူးလွန်ရာရောက်နေတဲ့ဆိုတာအသေးထားပါပဲ။အခုပြစ်ခတ်တိုက်ခိုက်နေတာတွေကအရသာလူလူတစ်ခုလုံးအပေါ်ချက်ချက်ပြန့်ပြန့်နဲ့စနစ်တကျကိုလုပ်နေတာဖြစ်ပါတယ်
။ဒါအပြင် SFM လို့တူကောက်ခေါ်တဲ့မြန်မာနိုင်ငံဆိုင်ရာကုလအချက်လက်ရှာဖွေရေးမရှင်ဥက္ကဋ္ဌဟောင်းမာဇူကီဂျာရက်စမန်ကလည်း
torture and murder
ကုချင်းရဲ့ရိုင်းနဲ့ညှဉ်းပန်းမှုတွေတပ်ဖြတ်မှုတွေကနိုင်ငံကရဲ့ကိုယ်ဝန်ဆိုင်ရာယောမဆာဂျုကအဓိကအချက်တွေကိုချိုးဖောက်ရရောက်ပါတယ်။ပြင်ပြမှာပြည်သားနောက်တစ်ခုကလည်းအဖမ်းခံရသူတွေဒဲပြောက်သွားမှမသိဒရင်းချက်လည်းမရတာတွေရှိနေပါတယ်။အခုစစ်အုပ်စုရဲ့လုပ်ရည်တွေကအရသာတိုင်းဝန်းကိုရည်ရွယ်လွတ်ဆောင်နေရှင်းနေပြီးတော့ဒါအသေးချာကို Crime Against Humanity လူသားမှုဘော်ကျူးလွန်တဲ့ရာဇဝတ်မှုမြောက်ပါတယ
်။ဒီပေါ်2019ခုနှစ်တုန်းကကုလအချက်နဲ့စုံစမ်းရေးအဖွဲ့ဝင်ခရစ်စီတို့ကပါမြန်မာစစ်တပ်အနေနဲ့ဒီအကျဉ်းဆက်မှုတွေကိုအခုမှရုပ်ရက်ထလုပ်တာမဟုတ်ပဲဆယ်စုနှစ်တွေနဲ့ချီမျိုးဆက်တွေအဆက်ဆက်ကိုဖိနှိပ်ခဲ့တာပါလို့ဆိုပါတယ
် The change that occurred on the 1st of February
ဒီဝိုင်တရနေ့မှာဖြစ်လိုက်တဲ့အကြောင်းလေးကမြန်မာတပ်မတော်ရဲ့တကယ်အစစ်အမှန်ကိုရှေ့မှာထွက်ပြလိုက်တာပါဒါကနိုင်ငံတော်နဲ့ပြည်သူကိုကာကွယ်ရဲ့စစ်တပ်မဟုတ်ဘူးအာဏာရှင်ကိုကာကွယ်တဲ့စစ်တပ်မရယာမှုတွေဖိနှိပ်မှုတွေကျူးလွန်တဲ့စစ်တပ်ဆိုတာကိုမြင်သာအောင်ကြားလိုက်တာပါပဲ။ဒါကိုအရင်ခံစားခဲ့ရဘူးတဲ့။တိုင်းသားလူနည်းစုတွေတည်းမကမြန်မာပြည်သူတွေအားလုံးနှဖူးတွေဒူးတွေတုံလိုက်ရပါပြီ။စစ်တပ်ကသူ့အယောင်အသွေးအစစ်မှန်ကိုမြန်မာပြည်သူတွေအပြင်နိုင်ငံတကာကိုလည်းကြားလိုက်တာပါ
။မြန်မာဆိုင်ရာကုလသမဂ္ဂစစ်ဆေးသူဒီသုံးပါတဲ့အဖွဲ့ရဲ့အခုသတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံကနေပါဝင်ခဲ့တဲ့အမည်မဖော်လိုသူCDM လို့ရှားသူဆရာဝန်ကလည
်း I witness myself some of the
activity ရသမှုတချို့ကိုကျွန်တော်ကိုယ်တိုင်မြင်ခဲ့ရပါတယ်တချို့ကိုလည်းလူမှုမီဒီယာတွေမှာတွေ့ခဲ့ရပါတယ်တချို့ကလေးငယ်တွေကိုဝင်ဆောင်မိခင်တွေပါအဖမ်းခံရတာရိုက်နှက်ခံရတာတွေတွေ့ခဲ့ရပါတယ်ဒဏ်ရာရသွားသူတွေလည်းချက်ချင်းလိုအပ်တဲ့ကုသခွင့်မရခဲ့ကြပါဘူးတချို့ထောင်ထဲမှာစိတ်ကုသခွင့်ငြင်းဆန်ခံခဲ့ရပြီးသိဆုံးခဲ့ရပါတယ်ဒီသားသူတွေလည်းဖမ်းဆီးခံထားရသူတွေကိုတွေ့ခွင့်မရပါဘူ
းဒီ CDM ဆရာဝန်ကပဲရဲရဲစက်စက်ကြမ်းဖက်ခံရမှုအောက်မှာမြမတီတူတွေနောက်ထပ်ဘလောက်ထပ်ပေးချေပေးရအောင်မှာလဲအချိန်မဆိုင်နေပဲနိုင်ငံတကာကအမြန်ကူညီသင့်တယ်လို့တောက်ဆိုလိုက်ပါတယ်ဒီပေါ်ပမခရဟီလီကလည်းမြမတီတူတွေအကူအညီအမြန်လိုနေချိန်မှာလိုအပ်လာရင်ဝေရောက်စက်ဖတ်မှုအထိပါစဉ်းစားပေးတင်တယ်လို့ဆိုလိုက်ချိန်မှာခရစ်တီတို့ဒီကတော့မြမပြည်သူတွေကိုကာဝယ်ပေးဖို့တာဝန်ရှိတာကိုခံစားလာနေရပေမဲ့စည်ရေးရစက်ဖက်တာကြောင့်မြန်မာနိုင်ငံမျိုးမှာစစ်ပွဲတန်တရာရှည်နေနိုင်တာမို့တခြားနည်းနဲ့အပြင်းထန်ဆုံးဖိအားပေးတယ်လို့ဆိုပါတယ်သူက
The money supply simply has to be cut and
the bills ဝင်ငွေတွေကိုရှင်းရှင်းလင်းလင်းဖြတ်တောက်ပြရမှာပါဒါကအများဆုံးဦးစားပေးလုပ်ရမယ့်ကိစ္စပါဒါကမြန်မာနိုင်ငံပြင်ပမှာရှိနေသူတွေအနေနဲ့အလွယ်တကူနဲ့ချက်ချင်းစားလို့ပေးနိုင်တာမျိုးလည်းဖြစ်ပါတယ်
ကြပြင်းမာဇူကီဂျာရက်စမန်ကလည်းဒီနေ့လုပ်မဲ့လုံခြုံရေးကောင်စီစီဝေးမှာဖြစ်လာနိုင်တာကိုလည်း
We may expect that short
term မထင်မှတ်ထားတာမျိုးရုပ်ကြီးထဖြစ်တာမျိုးကလွဲရင်ပေါ့လေကျွန်တော်ပုံမှန်မျှော်လင့်နေတာကတော့လုံခြုံရေးကောင်စီအနေနဲ့အရှိကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ကိုပဲဆက်လက်အတိအမှတ်ပြုထောက်ခံမှာကိုလုံခြုံရေးကောင်စီကအတိအကျပေးမှာဖြစ်ပါတယ
်ခရစ်စီတို့ဒီကတော့တရုတ်နိုင်ငံအနေနဲ့တကယ်တမ်းမြန်မာနိုင်ငံမှာလုံခြုံတည်ငြိမ်ရေးကိုအလေးထားတဲ့ဆိုရင်ဒါကိုအခုဖြတ်စည်းလိုက်တဲ့စစ်ကောင်းဆောင်တွေကိုလုံခြုံရေးကောင်စီကနေ why အရေးယူဖိအားပေးဖို့ပြောင်းစဉ်းစားချိန်တန်ပြီးတော့ထောက်ပြခဲ့ပါတယ်ခင်ဗျာ